Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဩဂတ်လ15ရက်စက်တာရီညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line Dometer 3258အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းအခုထုတ်လွှင့်ခြင်းတွင်တိုက်ရိုက်နှက်စင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
ဟုတ်ကဲ့ပါရှင်ကျမဤတန်စင်မှာအရှိလေပိုင်းဒေတာအပြည့်ခဲ့ရစေရေးအစ်ွေးနဲ့အမတ်အဖွဲ့ကြားစီးစစ်ညီနိုင်ပြီးနေတဲ့နိုင်ငံတကာကဂျောင်းဝင်ဆောင်ရွက်သူတွေကဒီနေ့ကတားနိုင်ငံတို့ဟာမှာတွေ့ဆုံဆွေးနွေးနေကြပါတယ်မြန်မာပါဝင်8000အရှာဒေတာတွေနိုင်ငံတချို့ကစစ်တပ်အရာရှိတွေကရုရှားကာကွယ်ဝင်ကြီးနဲ့ဒီသင်းပတ်ထင်မှာတွေ့ဆုံနေပါတယ်ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကဒေါအောင်ဆန်းစုကြည်ရဲ့အင်ကိုဒုတိယအကြိမ်လေးလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိဘဲနဲ့ပြီးဆုံးသွားပါလေဒီလိုသတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါမအီတန်စင်အခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ခုနကပြောခဲ့တဲ့ဒေါအောင်ဆန်းစုကြည်မိသားစုနဲ့ခြံဝင်လေးလံဖြစ်တာဝယ်သူထပ်မရှိတာမှရှင့်နေသူက
အမွေရှင်တော်ဖွင့်စည်းတင်ရတဲ့တိကသမ923 A ကရှိမြေခွက်နယ်မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်သူခံစားဝင်ရဲ့အားလုံးကိုနေလန်ဆိုင်ရင်းစဉ်ကိုစက်သိန်းပေါင်း300တိတိနဲ့နေလန်တင်ရောင်းချနေပ
ါနောက်ဖားကန့်ကိုကာထားတဲ့စစ်တပ်စခန်းကို KIA ကချင်တပ်ကသိမ်းပိုက်လိုက်ပါပြီနောက်ဒီတိုက်ပွဲတွေကြားတဲ့ခက်ခဲနေတဲ့ရခိုင်ဘက်မောင်းတော်ဒုက္ခတဲ့အခြေအနေကရောဘယ်လိုရှိပါလဲအခုလိုသတင်းသွားတွေပြီးမှာတော့ချက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြမကြီးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမိတ်တန်စင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အရှိလေပိုင်းဒေသအပြည့်ခက်ရဲစဲရေးအစ္စရေးနဲ့ဟမတ်စ်အဖွဲ့ကြားမှဆေးစစ်ညှိနှိုင်းပေးနေတဲ့နိုင်ငံတကာကဂျောင်းဝင်ဆောင်ရွက်နေသူတွေကဒီနေ့ကတားနိုင်ငံဒိုဟာမြို့မှာတွေ့ဆုံပြီးတော့ဆွေးနွေးနေပါလေ။အရှိလေပိုင်းမှာတင်းမာမှုတွေပိုပြီးတော့ကြီးထွားပြီးစစ်ပွဲတွေပြန်နဲ့မသွားအောင်လို့တားဆီးဖို့ကြိုးစားနေကြတာပါ။ American Agent နဲ့ကတားနိုင်ငံကကိုယ်စားလှယ်တွေကအစ္စရေးနိုင်ငံကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုစီစဉ်ထားပါလေ။ဟမတ်စ်အဖွဲ့ကတော့ဒီအစည်းအဝေးမှာပါဝင်မှာမဟုတ်ဘူးလို့မင်းကပြောပါလေ။
نحن نتوقع ان ياتينا من الوسطاء ما يفيد ان اسرائيل قبلت
ကျွန်တော်ဘက်ကကမ်းလန်းထားချက်တွေပေါ်မှာအစ္စရေးကလက်ခံနေလို့စစ်စစ်ညီတိုင်းနေသူတွေကပြန်ပြောမယ်လို့မျှော်လင့်ထားပါလေအစ်စ်တွေစစ်စစ်ဖို့ထက်ဘယ်ချိန်နောက်ဆုံးထားအကောင့်ထဲပုံမေးဆိုတာသတ်မှတ်ဖို့ပဲဖြစ်တဲ့နေဆိုပြီးမိခင်ပြည်အောင်စုကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကနိုင်ငံရေးအရာရှိအိုစမာဟမ်ဒန်ကပြောတော့တာပါအစ္စရေးဘက်ကတစားကန်အယောက်တရာကျော်ဖမ်းဆီးခံထားရစေဖြစ်တယ်လို့ယီမင်အခြေစိုက်ဟူသည်တပုံတွေကလည်းပင်လယ်နီနဲ့အေဒီပင်လယ်ခွေ့မှာကုန်တင်သင်းမောင်းတွေကိုတိုက်ခိုက်နေပါလေ
ရုရှားနိုင်ငံတွေကိုယူကရိန်းတပ်တွေဆက်ထိုးလာတာကြောင့်လူပေါင်းတောင်းတွေချီကိုရွှေ့ပြောင်းပေးဖို့ရုရှားကခြေညာလိုက်ပါတယ်။ရုရှားနိုင်ငံကတ်စ်ဒေတာကိုယူကရိန်းတပ်တွေဆက်လက်ထိုးစစ်ဆင်နေတာကြောင့်ဒီဒေတာကလူ2000ကျော်ကိုဘေးလွယာရွှေ့ပြောင်းပေးဖို့ရုရှားအနာပိုင်တွေကမနေ့ဗုဒ္ဓဦးနေ့တုန်းကခြေညာခဲ့တာပါ။ယူကရိန်းနဲ့ရုရှားနယ်စပ်ဂလတ်စကော့ဖ်ခရိုင်တွေကလူတွေပြောင်းရွှေ့တာကိုရဲတွေနဲ့အနာပိုင်တွေကကြီးကြပ်သွားမှာဖြစ်ကြောင်းယာယီအုပ်ချုပ်ရေးမှူးအလက်ဆီစမီယာနော့ဖ်က Telegram လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။ယူကရိန်းဘက်ကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တဲ့ဩဂတ်လ6ရက်နေ့ကလေးကဆိုရင်ရုရှားဘက်ကလူ2000လောက်ဘေးလွယာကိုပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ရုရှားစစ်သားရောက်တရာကျော်ကိုယူကရိန်းကအကျဉ်းသားတွေဖြစ်ဖန်တာကြောင့်ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်အိုလက်ဆန်ဒါဆာရက်စကီးကပြောပြီးရုရှားကဖန်တာတဲ့ယူကရိန်းစစ်သုံးမန်းတွေနဲ့တဖြည်းဖြည်းချင်းလဲလှယ်သွားမှာဖြစ်ကြောင်းကိုလည်းယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီးကပြောခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံပါဝင်8000အရှာနိုင်ငံဒေသအတွင်းကနိုင်ငံတချို့ကစစ်တပ်အရာရှိတွေကိုရုရှားကာကွယ်ရေးဝန်ကြီးအန်ဒရီဘယ်လူဆော့ဖ်ကဒီသတင်းပတ်တွင်မှတွေ့ဆုံပြီးတော့စီးရီးအရာပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်စေကိုဆွေးနွေးခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကူဘင်ကာဒေသမှာကျင်းပတဲ့17ကြိမ်မြောက်နိုင်ငံတကာစစ်ဘက်နည်းပညာဖိုရမ်ကိုတက်ရောက်လာတဲ့မြန်မာ၊လာအို၊ဗီယက်နမ်၊မာလီနဲ့တောင်အာဖရိကနိုင်ငံတွေကအကူအညီအဖွဲ့ကိုရုရှားကာကွယ်ရေးဝန်ကြီးကအင်္ဂါနေ့တုန်းကတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရုရှားနိုင်ငံရဲ့နောက်ဆုံးပေါ်စစ်လက်နက်တွေကိုပြသတဲ့စစ်ဖက်နည်းပညာဖိုရမ်ကိုမြန်မာနိုင်ငံကစစ်ကောင်စီကာကွယ်ဝင်ကြီ ီဘူဂျိုကြီးတရားဆန်တယောက်ခဲ့ပါတယ်လက်ရှိနဲ့နောက်နောက်စီးရေးအရာပူပေါင်းနိုင်ကြပြီနိုင်ငံတကာနဲ့ဒေသတွင်းရေးဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုတွေကိုရုရှားကာကွယ်ဝင်ကြီးကဆွေးနွေးခဲ့တဲ့အကြောင်းရုရှားနိုင်ငံထုတ်တင်ရေးမှာပြောဆိုပေးမယ့်အသေးစိတ်ကိုတော့ဖော်ပြမထားပါဘူးရုရှားနိုင်ငံကမြန်မာစစ်ကောင်စီကိုလက်နက်အဓိကရောင်းချပံ့ပိုးနေတဲ့နိုင်ငံဖြစ်ပြီးဆိုဗီယက်ပြည်အောင်စုခေတ်ကတည်းကမြန်မာကိုတန်ကာတန်ချက်ကာကားတွေရောင်းချပေးနေတာဖြစ်ပါတယ
်မြန်မာနိုင်ငံကစစ်ပွဲအလုံးကိုဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကမြန်မာစစ်ကောင်စီခေါင်းဆောင်ကိုပြောခဲ့ပါတယ်မြန်မာနိုင်ငံပေါ်ပြည်ပဝင်ရောက်ဆက်ဖက်မှုကာကွယ်ရေးနဲ့ပြည်တွင်းတည်ငြိမ်ရေးကိုထိန်းသိမ်းကာကွယ်ရေးမှာတရုတ်ကဆက်လက်ကူညီဖို့မျှော်လင့်ထားကြောင်းနဲ့သူနဲ့တွေ့ခဲ့တဲ့ဗိုလ်ချုပ်မှူးကြီးဟောင်းတန်းရှေကလည်းပြောခဲ့ပါတယ်နေပြည်တော်မှာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဦးတန်းရွှေပြောခဲ့တာတွေကိုတရုတ်တန်ယုံကသတင်းထုတ်ပြန်တာပါမနေ့ကနိုင်ငံသားရေးဝန်ကြီးဝန်ကြီးဟာစစ်ကောင်စီကြီးခဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပြီးဗိုလ်ချုပ်မှူးကြီးအောင်ဦးတန်းရွှေကိုလည်းတရားတွေ့ဆုံခဲ့တာပါတရုတ်အနေနဲ့မြန်မာနိုင်ငံမတီးမငြိမ်ဖြစ်နေမှုနဲ့စစ်ပွဲဖြစ်ပွားနေမှုကိုဆန့်ကျင်ကြောင်းပြည်ပအင်အားစုတွေမြန်မာပြည်တွင်းရေးဝန်ရောက်ဆက်ဖက်နေတာကိုလည်းဆန့်ကျင်ကြောင်းနောက်တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလိုတဲ့တရုတ်နိုင်ငံကိုအမည်ဖြတ်အပုတ်ချတဲ့ဘလူပြောဆိုမှုကိုမဆိုလှုပ်ဆောင်မှုကိုပါဆန့်ကျင်ကြောင်းဝန်ကြီးချုပ်ဝန်ကြီးကနိုင်ငံခြားရေးဝန်ကြီးဝန်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောခဲ့တယ်လို့တရုတ်တန်ရွေသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိကီလိုမီတာ32 kHz 9393ညနဲ့9383ညကီလိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလက်မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပိနေညပိုင်းသတင်းတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ရန်ကုန်တိုင်းပဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကခြံမှတ်54နေအိမ်ကိုဒီနေ့မနက်ကကမာရွတ်ခရိုင်တရားရုံးရဲ့အစီအစဉ်နဲ့ဒုတိယအကြိမ်မြောက်လေလံတေးရောင်းချခဲ့ပေမဲ့လေလံဆွဲဝယ်ယူမဲ့သူမရှိတာကြောင့်လေလံမအောင်မဲနဲ့ပြီးဆုံးသွားခဲ့ပါသည်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေလံကြံကင်းဈေးတစ်အဖြစ်အရင်သတ်မှတ်ထားတဲ့နှုံးထက်လျှော့ချပြီးတော့နောက်တစ်ချိန်လက်ပံလေလံတေးရောင်းချဖို့ဂျွန်လာကုန်ပိုင်းလောက်မှာတရားရုံးကအမိန့်ချမှတ်ခဲ့တာပါအရင်ကကျပ်ငွေ315ဘီလီယံကနေအခုကျပ်ငွေ300ဘီလီယံအဖြစ်ပြောင်းလဲသတ်မှတ်ခဲ့ပါသည်တက်ဆိုရိတ်တာလန်းကနေအိမ်ချက်ဝင်းကနှစ်အေကနေပါကျယ်ဝန်းပါလေဒီချန်ထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေနဲ့အဖြစ်သတ်မှတ်ထားတဲ့အတွက်မြေသူတူတူယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖြည့်ဆည်းခြင်းဖြည့်ဆည်းရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းမပြုဖို့ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတားမြစ်ထားတာပါဒေါ်ဆန်းစုကြည်ရဲ့နေအိမ်ကအမေရိကန်သမ္မတဟောင်းအိုဘားမားနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အိမ်လေးဖြစ်ပါလေပြီးခဲ့တဲ့မတ်လ20ရက်နေ့ကလေဒီအိမ်ကိုစစ်ကောင်စီတရားရုံးကလေးလံတေးရောင်းချခဲ့ပေမဲ့လေဝယ်မဲ့သူမရှိခဲ့ပါဘူးရှင်
။ထိုင်းဝန်ကြီးချုပ်တက်ခန့်ဖို့တက်ဆင်သမီးကိုညပေါင်းပါတီကြီးကရွေးချယ်လိုက်ပါပြီ။ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ထရိုင်ရဲ့သမီးပေထုံထန်ရှင်နာဝတ်ကိုဝန်ကြီးချုပ်တက်ခန့်ဖို့အာဏာရညပေါင်းပါတီတွေရွေးချယ်လိုက်တာပါ။ကျင်းဝဖောက်ဖျက်မှုနဲ့ဝန်ကြီးချုပ်စရတာထဝီစင်မှာအပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမနေ့ကဆုံးဖြတ်ပြီးယာရုကနဲ့ထုတ်ပယ်ပြီးတော့ဝင်းကျုတ်တဲ့ခန့်ဖို့အာနာယဖျက်ထိုင်းပါတီခေါင်းဆောင်တွေဒီနေ့ဆွေးနွေးကြတာပါထိုင်းအနေနဲ့ခေါင်းဆောင်ပြောင်းလဲကိုငြင်းငြင်းချင်ချင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရကလည်းအခုလိုပြောခဲ့ပါတယ်
We are aware of today's ruling by the Thai Constitutional Court to dismiss Prime Minister of Thailand and the entire
ပြည်ပုံခြေခံဥပဒေတရားရုံးဆုံးဖြတ်ချက်အရထိုင်းဝန်ကြီးချုပ်ကိုရောအစိုးရတစ်ဖွဲ့လုံးနှုတ်ထွက်လိုက်ရတာကိုသိတဲ့အကြောင်းနဲ့ဝန်ကြီးချုပ်တွေရွေးချယ်ပြီးအဆင်ပြေချော့မှုတွေအနာလွှဲပြောင်းရေးပေါ်ပေါက်လာဖို့ကိုအမေရိကန်အနေနဲ့ဆေးရထက်သန်စောင့်ဆိုင်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနဒုတိယပြောခွင့်ရ Vitan Patel ကမနေ့ကပြောဆိုသွားတာပါခင်ဗျာ
အိန္ဒိယနိုင်ငံမှာအလုတ်တင်ဆရာဝန်အမျိုးသမီးမတိန်ကျက်တက်ဖြတ်ခံခဲ့ရတာကြောင့်နိုင်ငံတော်ဝန်မျိုးတော်တော်များများမှာအမျိုးသမီးထောင်ထဲချီညလုံးပေါက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ကောက်ကတာမြို့မှာပြီးခဲ့တဲ့တောက်ကြနေ့ဩဂတ်လ9ရက်နေ့တုန်းကအသက်32နှစ်အရွယ်အမျိုးသမီးမတိန်ကျက်တက်ဖြတ်ခံခဲ့ရတယ်လို့ရဲကပြောပြီးတဲ့နောက်ဆန္ဒပြမှုတွေပေါ်ပေါက်လာတာပါ။ဗုဒ္ဓနေ့ညတုန်းကလည်းကောက်ကတာမြို့မှာဆန္ဒပြသူတွေကဖျောင်းနိုင်တွေကင်ဆောင်ပြီးတော့ချီတက်ခဲ့ကြပါလိမ့်။ကြာတာပတိနေ့မိုးလင်းအားကြီးတဲ့အချိန်မှာဆန္ဒပြသူ တချို့နဲ့လုံခြုံရေးတချို့ထိတိုက်တွေးဆမှုတွေရှိခဲ့ပါတယ်။အမျိုးသမီးတွေအပေါ်မှာပြစ်မှုကျူးလွန်သူတွေကိုတင်းတင်းကြပ်ကြပ်အရေးယူဖို့ဒီနေ့မှကြာရောက်တဲ့88နှစ်မြောက်အိန္ဒိယလွတ်လပ်ရေးနှစ်အခမ်းအနားမင်ကုန်းမှာဝန်ကြီးချုပ်နရိန္ဒရမိုဒီကတောင်းဆိုခဲ့ပါတယ်။နိုင်ငံတော်ဝန်ကဆရာဝန်တွေဆေးဝန်ထမ်းတွေကလည်းပို့ပြီးတော့လုံခြုံကောင်းမွန်တဲ့အခြေအနေတွေကိုဖန်တီးပေးဖို့တောင်းဆိုနေကြတာဖြစ်ပါလိမ့်ရှင်။
ဂျပန်နိုင်ငံကန်ယိုရက်မှာတော့ငလျင်ကြီးလှုပ်ခတ်နိုင်တဲ့အန္တရာယ်သတိပေးချက်ကိုအရင်ထုတ်ပြန်ခဲ့တာအခုပြန်လည်ဖော်ရှားပေးလိုက်ပါပြီ။ဒေသခံပြည်သူတွေအနေနဲ့နေရက်ပြန်သွားနိုင်ပြီးပုံမှန်အတိုင်းပြန်လည်နေထိုင်သွားနိုင်ပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးဝန်ကြီးကဒီနေ့ကြက်တာရင်းနဲ့မှာကြေညာလိုက်တာပါ။အထူးသတိပေးချက်ကိုဖော်ရှားပေးလိုက်ပေမဲ့ကြီးမားတဲ့ငလျင်လှုပ်နိုင်တဲ့အန္တရာယ်အဆုံးသတ်သွားတာမဟုတ်တဲ့အတွက်ဒေသခံတွေအနေနဲ့ကိုယ်ပမာရောက်နေတယ်ဆိုတာတခြားသူတွေကိုအသိပေးထားဖို့အရေးပေါ်စာရေးရိက္ခာတွေစုဆောင်းထားဖို့အရေးပေါ်အစီအစဉ်တွေကိုတော့လှုပ်ထားကြဖို့ဝန်ကြီးကအကြံပြုထားပါတယ်။ဘယ်နေရာဘယ်အချိန်မဆိုကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်သေးတယ်လို့လည်းသူကပြောပါတယ်။ပစိဖိတ်ကမ်းရိုးဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နေတာကြောင့်ပြည်သူတွေဘေးကင်းရာထွက်ခွာဖို့ပြင်ထားဖို့ဂျပန်ဘူမိဗေဒဌာနကဘယ်တော့မှနဲ့မတူတဲ့သတိပေးမှုကိုပြီးခဲ့တဲ့စက်တာရင်းနေ့တုန်းကထုတ်ပြန်ခဲ့တာပါ။ဒီတိပေးကြကြဝင်းချုပ်ဖူမီယိုကီရှိရာနိုင်ငံသားသွားမဲ့ခီးစဉ်ကိုတော့ဖျက်သိမ်းခဲ့ရပါတယ်။ဒီဂျပန်နောက်တောင်ပိုင်းကကျူရှူကျွန်းမှာပြီးခဲ့တဲ့အပတ်က 9.1 ပြင်းအားနဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့ငလျင်ကြီးလှုပ်ခတ်နိုင်ခြင်းပုံများနေတယ်ဆိုပြီးတတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ FIO American တန်ရဲ့ August 15ရက်နေ့ကျတာရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမိတ်တန်စင်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ဒေါန်ဆန်းစုကြည်မိသားစုနေချန်ဝန်းလေးလံပြစ်တာဝယ်သူထပ်မရှိခဲ့တာပါဒေါန်ဆန်းစုကြည်မိသားစုအမွေဆိုင်အမှုဖြစ်နေတဲ့ရန်ကုန်မြို့တက္ကသိုလ်ဤတာလန်အိမ်ချန်ဝန်းကိုဒီနေ့ဒုတိယကြိမ်လေးလံတင်ရောင်းခဲ့ပေမဲ့လေလံဆွဲသူတော့မရှိခဲ့ပါဘူးပထမတစ်ကြိမ်လေလံပြစ်စင်ကလေးကလည်းဝယ်သူမရှိဖြစ်ခဲ့တာကြောင့်ဈေးလျှော်ပြီးကြံကင်းစေးတဲ့အခုဒုတိယကြိမ်ထပ်မံရောင်းခဲ့ပေမဲ့လည်းဝယ်သူမရှိထပ်ဖြစ်ခဲ့ရတာပါအခုလိုမရောင်းရတဲ့အတွက်ဘာဆက်ဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမက်ကင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ရန်ကုန်တက္ကသိုလ်ရိပ်သာလန်ကဒေါန်ဆန်းစုကြည်မိသားစုပိုင်ချမ်းအမှတ်54နေချမ်းဝင်းရှိမှာဒီနေ့ဩဂတ်လ15ရက်နေ့မှာပဲဒုတိယကြိမ်လေလံပွဲလုပ်ပါတယ်လီလန်ပွဲမှာရှင့်နေကလီလန်ခေါ်ခဲ့ပေမဲ့လို့လီလန်ဆွဲမဲ့သူမရှိပဲအဆုံးသတ်ခဲ့ပါတယ်
။ကမိုင်းဆိုင်တရားတော်ဒီမစာရီမူမှ38023အမှုကပစ္စည်းချင်းဖြစ်တဲ့အမွေရှင်တော်ဖွင့်ကြည်ကြံရတဲ့တက္ကသမ923ဧကရှိမြေခွက်နယ်မြေခွက်ပေါ်မှာရှိတဲ့အစာအုပ်ပါဝင်ရွှေခံစားခွင့်ရရအားလုံးကိုလီလန်ကျန်းရင်စင်ငွေ73,000တီတီနဲ့လီလန်တင်ရောင်းချနေပါတယ်ဝယ်ယူမဲ့သူရှိပါသလား။အုံးချိန်တင်ညာပြီးတဲ့အချိန်မှာဝယ်ယူမဲ့သူမရှိတဲ့အကြောင်းမလို့လီလန်တင်ရောင်းချမှုအောင်မြင်မှုရှိကြောင်းတင်ညာပါတယ်ခင်ဗျ။
လီလံပွဲကိုဝယ်လို့သူတယောက်မှမလာခဲ့ဘူးလို့အဲ့ဒီနေရာမှာရောက်နေတဲ့သတင်းတောက်တွေကပြောပါရယ်ပိသားစုပိုင်နေအိမ်ကိုအမွေခွဲယူဖို့ဒေါ်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦး2000ခုနှစ်ကတရားရုံးမှာရှောက်ထားခဲ့ရာကဆရာနာသိမ်းပြီး2022ခုနှစ်ဩဂတ်လမှာဒီနေအိမ်နဲ့ချက်ဝင်းကိုလီလံပြစ်ခွဲဝေယူဖို့ပိသားစုတရားလွှတ်တော်ချုပ်ကဆုံးဖြတ်ခဲ့ပါရယ်ပထမအကြိမ်လီလံပွဲတုန်းကလည်းလီလံပြစ်မဲ့သူမရှိတာကြောင့်အရင်ဈေးဖြစ်တဲ့ကျပ်ငွေ315ဘီလီယံကနေဈေးလျှော့ပြီးကျပ်ငွေ300ဘီလီယံသိန်းပေါင်း3,000တိတိနဲ့လေးလံပြစ်ဖို့တရားရုံးကဇွန်လမှာခွင့်ပြုခဲ့ပြီးတဲ့နောက်ဒုတိယအကြိမ်မြောက်ဒီကနေ့မှာလေးလံတင်ရောက်ချတာဖြစ်ပါတယ်။ဒီကနေ့လည်းလေးလံမအောင်တဲ့အတွက်ဥပဒေကြောင်းအရဆက်လက်လေးလံပြစ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဦးကြီးမြင့်ကရှင်းပြပါတယ
်။ဘာဖြစ်လဲဆိုဆက်လေးလံပြစ်ရမှာပေါ့နော်။တရားရန်ကရှန်တဲ့အိမ်ကနိုင်ငံတော်ကနေပြီးရောဘုကျောင်းစာဇာပနာပတ်သက်တည်နေသူရဲ့ပတ်သက်တည်နေစုပြီးတော့နိုင်ငံတော်ကနေဝဲထားတာနော်နိုင်ငံတော်ကတောကင်ကြီးကိုပေးထားတာအာဇာနည်ရဲ့အမွေနဲ့ဒီအမွေပဲဒီတော်စုကလည်းတရားကိုနော်ပြတဲ့အဖြစ်လို့ဖို့မှန်ထားပြီးသားဥစ္စာကိုအဲ့ဓာ၄ကိုတွဲသွားလုပ်မယ်ဆိုရင်တော့အဲ့ကားပြေအရာပြေလုပ်မယ်ဆိုရင်တော့ဤသူလူသူရဲ့ရန်သူဖြစ်မှာပဲသူကတော့ဒီနည်းနည်းပဲကြာကြာလေးလှုပ်ထုတ်လို့ကြီးကတော့လှုပ်သွားမှာပေါ့ပြီးတော့လည်းဒီချိန်ကြီးမှာဆွဲလို့ရှိရင်အဲ့ဒီကောင်ကဘယ်ရပ်ပစာရလဲငွေပြူပြလေသူဘလို့အခွန်ဆောင်ကြတယ်အဲ့ငွေလာဆွဲတဲ့ငွေကဘယ်ရရတာလဲအဲ့ဒါပြရမယ်လေငွေပြူမပြနဲ့ဆွဲဖို့မရှိ
လက်ရှိမှာဒေါန်ဆန်းစုကြည်ဟာထောင်ချခံထားရပြီးသူဘယ်နေရာမှာရှိနေရဲဆိုတာအတိအကျမသိရပါဘူးချမ်းမှတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါန်ဆန်းစုကြည်နှစ်ရှည်နေအခြေချုပ်ချခံခဲ့ရဘူးသလို ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်နောက်အမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တမိုင်းဝင်တွေ့ဆုံခဲ့ကြတဲ့နေအိမ်လည်းဖြစ်ပါတယ်မြန်မာနိုင်ငံရေးအတွက်အရေးပါတဲ့အဆောက်အဦတစ်ခုဖြစ်တာကြောင့်ဒီခြံဝန်းကြီးကိုထိန်းသိမ်းချဖို့ပြည်သူတို့ကဆန္ဒရှိကြပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ခြံအမှတ်54ခြံဝန်းထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အတွက်မိသူတို့ဦးတယောက်မှရောင်းချခြင်းရောင်းချရန်ကြိုးစားခြင်းဖျက်ဆီးခြင်းဖျက်ဆီးရန်ကြိုးစားခြင်းပုံစံပြောင်းခြင်းပြင်ဆင်ခြင်းတွေမပြုလုပ်ဖို့တားမြစ်ထားပါရဲ့ရှင
်။သမိုင်းဝင်တဲ့ထောင်ဆန်းစုကြည်ရဲ့မိသားစုနေခြံဝင်းလေလံပြစ်တာဝယ်သူမရှိပဲထပ်ဖြစ်ခဲ့တာကိုမခင်ဖြစ်သေးပြပြပေးခဲ့တာပါ။အခုတော့ကချင်ဘက်မှာတော့ဖားခန့်ကိုကာထားတဲ့စစ်တပ်စခန်းကို KIA ကချင်တပ်သိမ်းပိုက်လိုက်တာပါ။ကချင်ပြည်နယ်ဖားခန့်မြို့နယ်ကိုအကာအကွယ်ယူထားတဲ့လမ်းမောင်တပ်စခန်းကို KIA ကချင်တပ်တွေနဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်။စစ်တပ်အတွက်အရေးပါတဲ့လာမောင်နဲ့တောမော့စ်တပ်စခန်းတွေကိုဗိုလ်ရုနစ်မနက်ထဲက KIA တပ်တွေကစတင်တိုက်ခိုက်ခဲ့တာပါ။ရှမ်းပြည်နယ်တီပေါ်နဲ့နောင်ချိုဘက်မှာလည်းတိုက်ပွဲတွေဆက်ပြင်းနေပါတယ်။ရှမ်းပြည်ဘက်ကတိုက်ပွဲနောက်ဆုံးအချိန်နဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့ကိုအကာအကွယ်ပေးထားတဲ့စစ်တပ်ရဲ့လာမောင်နဲ့တောမော့ကတပ်စခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF အဖွဲ့တွေပူးပေါင်းပြီးဩဂုတ်လ14ရက်ဗိုလ်ရုနစ်မနက်အစောပိုင်းမှာတိုက်ခိုက်ခဲ့ကြပါတယ်။ဒီနေ့ကြာသပတေးနေ့မနက်ပိုင်းမှာတော့လမောင်တက်စကန်ကိုသိမ်းယူနိုင်ခဲ့ပြီးတောမော့တက်စကန်ကိုဆက်လက်တိုက်ခိုက်နေရလို့ KIA ပြန်ကြားရေးတာဝန်ခံဘူမူအီနော်ဘူက VOE ကိုပြောပါတယ်
။ဖက်ကန်တက်ကတက်ပွဲချင်းနေရတော့မနေ့ကတောမော့နဲ့လမောင်ကုန်းဆိုတဲ့တက်ခန်းကိုဝတ်တဲ့ဖြစ်စဉ်ရှိပါတယ်။အဲဒီနေ့တော့ဒီနေ့9နာရီချိန်မှာတော့လမောင်ကုန်းဆိုတဲ့တက်ခန်းကိုတော့အဲတင်းပိုက်လို့ရပါပြီ။အခုစစ်တင်မှတောမော့ခန်းကိုတော့အဲ့ဘယ်ဝင်နေတုန်းဖြစ်ပါတယ်ခင်ဗျာဖားကန်ကိုလုံချုံရေးတိထားတဲ့ယူထားတဲ့စခန်းကုန်းတွေဖြစ်ပါတယ်ရေးကြည့်လို့ပြောလို့ရပါတယ
်ဗုဒ္ဓဦးနေ့ကတော့မနေ့ဆန်နိုင်လောက်မှာစစ်ကောင်စီကလေကြောင်းက2ချိန်တိုက်ခိုက်ခဲ့ပါတယ်ဒီနေ့အခြေအနေကတော့တရင်အတိအကျမရသေးတာကြောင့်မပြောနိုင်ပေဘူးလို့ဘူမူကြီးနော်ဘူးကအစောပိုင်းကပြောကြားခဲ့ပါတယ
်အမနေ့ကတော့လေကြောင်းလာတဲ့ရှိပါတယ်ဒီနေ့လည်းလာမယ်လို့တော့ကျွန်တော်ထင်ပါတယ်နော်သူတို့ကတော့အကူတကြီးနဲ့အဲတုံးနေတဲ့ဒေကြောင်းဆိုတော့လာမယ်လို့ဆိုတော့ခင်ဗျာဒါပေမဲ့တရင်တိကျတော့မသတိရပါဘူ
းလမောင်တက်စကန်မှာတင်စီရမိတဲ့လက်နက်ခဲယမ်းတွေနဲ့ပတ်သက်ပြီးတရင်ထုတ်ပြန်တာတော့မရှိပါဘူးဖားကန့်ဒေသခံတူကလည်းလမောင်ကုန်းကိုတင်းယူမှုနဲ့ပတ်သက်လို့သူတီးသမျှကိုအခုလိုပြောပြပါတယ
်လမောင်ကုန်းရဲ့ဟိုဘက်ကတောမော်တို့ဝါတို့အဲ့ဒါဒီမနေ့တိုက်ပွဲစဖြစ်တယ်တဲ့တင်းဖားကန့်လည်းလက်နက်ကြီးနဲ့တန့်ထုတ်တာရဲ့နောက်ပြီးတော့လေရင်နဲ့ရောလာတာဆိုတော့အဲ့ဒါသူတို့မနေ့မသိနိုင်ဘူးဒီနေ့တော့သိနိုင်လိုက်တယ်အဲ့လိုတော့ကြားတာမနေ့ကလေရင်နဲ့နှောက်တာပြီးတော့ပုံကျဲတယ်လို့တော့ကြားတယ
်လက်ရှိမှာဖားကန့်ပါဝင်ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်နေတာကိုလည်းပြောပြပါတယ
်ဖားကန့်မှာမရဘူးလုံးဖိလက်မရဘူးဖားကန့်အဲ့ဘက်ကျောတွေတနေရာမရဘူးပုံနဲ့ကျွန်တော်ဆင်းလာတော့မိုးကောင်းတာတော့နည်းနည်းဖုန်းလိုင်းလေးတွေသူတို့ရတဲ့နေရာလေးတွေမှာဆက်နေကြတာတွေ့တော့ရှိတယ်
ဖားကန့်ဒေတာတိုက်ပွဲတွေကြောင့်ဒေတာခန့်ထောင်နဲ့ချီပြီးထပ်ပြေးတင်းရှောင်နေရကြောင်းလဲဒေတာခန့်တူက VOE ကိုဗုဒ္ဓဦးနေ့ကပြောထားပါတယ်လက်ရှိမှာမြို့တော်မြစ်ကြီးနားအပါအဝင်ကချင်ပြည်နယ်တဝမ်းမှာဖုန်းနဲ့အင်တာနက်လိုင်းတွေဇူလိုင်လ22ရက်နေ့ကစတင်ပြတ်တောက်နေပြီးနေရာတချို့မှာသာတခါတည်းရန်ဖုန်းခေါ်ဆိုရရှိနေတာလည်းဖြစ်ပါတယ်ဖားကန့်မြို့မှာတော့2021ခုနှစ်ဩဂုတ်လကစတင်ပြီးအင်တာနက်လိုင်းပြတ်တောက်နေတာပါဒီရက်ပိုင်းမှာတော့ကချင်ပြည်နယ်မိုးမောင်းမြို့အခြေဆိုင်ခမရ43ခုကို KIA ပူးပေါင်းတပ်တွေကရပ်ပေါင်း20ကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီကတက်စကန်မကြရေးအတွက်လေကြောင်းကနေအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ကျိုဘက်မှာတော့တန်အားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတက်စကန်တွေကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တီဘောမြို့ခါလိုက်ရ23တိုက်ပွဲမှာစစ်ကောင်စီက Jet Fighter နဲ့၄ချိန် Y12 လေယာဉ်နဲ့16ချိန်တိုက်ခိုက်ခဲ့ပြီးဗုံးအလုံး120ကျော်ကျဲချခဲ့ကြောင်းနဲ့နောင်ချိုမြို့နယ်တောင်ခမ်းနဲ့နောင်လင်ကျေးရွာတိုက်ပွဲတွေမှာတော့ Y12 လေယာဉ်နဲ့တစ်ချိန်လာရောက်ပြီးဗိုးလေးလုံးကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။တီဘောတိုက်ပွဲမှာ9ရက်အတွင်းအရက်သား12ဦးသေဆုံးပြီး12ဦးဒဏ်ရာရကြောင်း TNL ကသတင်းထုတ်ပြန်ထားပေမဲ့ဒေသတွင်းမှာဖုန်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ကချင်ဘက်မှာဖားကန့်ကိုကာထားတဲ့စစ်ကောင်စီတပ်စခန်းလာမောင်ကို KIA ကချင်တပ်သိမ်းပိုက်လိုက်တာကိုစံကျော်ပြောပြပေးခဲ့တာပါ။အခုတော့တိုက်ပွဲတွေကြာခက်ခဲနေတဲ့ရခိုင်ဘက်မောင်းတော်ကဒုက္ခတွေအခြေအနေပါစစ်ကောင်စီတပ်တွေနဲ့အာရခတပ်တော်အေအေကြာတိုက်ပွဲတွေဆက်ပြင်းထန်နေတဲ့မောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေကြာပိတ်မိနေတဲ့ဒေသခံအများအပြားကိုအေအေကကဲထုတ်ပြီးဘေးလွယာကိုရှေ့ပြောင်းထားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ် ဒါပေမဲ့ရိုဟင်ဂျာအများစုပါဝင်တဲ့ဒေသခံတွေကိုကယ်ဆယ်တာဟာဟန်ပြလုပ်တာလို့ရိုဟင်ဂျာတချို့ကစွပ်စွဲပါတယ်။နေရစွန့်ခွာလာရတဲ့မောင်တော်ဒေသခံတွေနဲ့အနေနဲ့စာဝတ်နေရေးခက်ခဲကြုံနေရတဲ့အခြေအနေကြောင့်ရန်ကုန်ကပေးပို့လာတဲ့တဲ့ကိုအခြေခံပြီးကိုစီတူပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မှာဆက်လက်တိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့နယ်ထဲမှာရင်ဂျာအများဆုံးပါဝင်တဲ့တောင်းနဲ့ချီတဲ့ဒေသခံတွေကိုအေအေဘက်ကဩဂုတ်လ9ရက်နေ့ကစပြီးကဲထုတ်ပေးနေတယ်လို့အာရခတ်တပ်တော်အေအေကထုတ်ပြန်ထားပါတယ်။စစ်ပွဲတွေကြားကနေဒေသခံတွေကိုအေအေကကဲဆယ်ပေးတာမှန်ပေမဲ့ကဲထုတ်ခံရတဲ့ရင်ဂျာတွေမှာပါလာတဲ့တံပိုးရှိပစ္စည်းတွေကိုသိမ်းယူတာတွေရှိတယ်လို့လည်းမောင်တော်ကနေထွက်ပြေးတင်းရှောင်လာတဲ့ရင်ဂျာ2ကအခုလိုဆွတ်ဆွဲပြောဆိုပါတယ်။
မြူတဲမှာသူတို့ပရမခုနှစ်ရက်နေ့မှာသူတို့လူဟိုတတောင်လောက်ကိုတောက်တယ်။အဲနောက်ပြီးတော့ရှိရနေ့မှာတကာထုတ်တယ်အခုရနေ့မှာတကာထုတ်တယ်နောက်ပြီးတော့12ရနေ့မှာတကာတက်တုတ်တယ်ဆိုတော့ဒီလူတွေကိုတုတ်ရင်တုတ်ရင်နဲ့မြူထဲမှာမတွက်သေးတဲ့လူတွေကိုသူတို့တိုက်တယ်မတွက်သေးတဲ့လူတွေကိုသူတို့တိုက်တယ်အဲ့လိုလုပ်နေတော့လူတွေကမနေနိုင်တော့သူတို့နောက်ဆုံးထွက်သွားရတယ်ပေါ့နော်ဟိုထွက်သွားတဲ့ဟာကိုသူတို့ဝင်ပြီးတော့မှကိုရင်ကိစေတလူနဲ့သူတို့အဲ့လိုမျိုးလောက်တာတွေရှိတယ်အဲ့ဓာတ်ပုံတွေပါတယ်ရိုက်တာတွေရှိတယ်ပေါ့နောက်ပြီးတော့ဘာတွေလုပ်လဲဆိုတော့မျိုးကအပြင်ကိုဖျောက်တာနဲ့သူတို့ကိုတာပြီးတော့သူတို့စီမှာရှိနေတဲ့ဒီဟိုရွှေတွေငွေငွေတွေစိုင်းကယ်တွေပြီးတော့သူတို့မှာရှိတဲ့ဒီအပူရန်ပစိတွေသူတို့နဲ့အတူပါသွားတဲ့ဟာတွေအကုန်လုံးကိုသူတို့ကတင့်ယူလိုက်တယ
်အခုလိုဆွဆွဲချက်နဲ့ပတ်သက်လို့အေအေဘက်ကဆက်သွယ်မေးမြန်းပြီးမဲ့တစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးကဲတင်ပေးထားတဲ့ရွန်ဂျာတွေကိုအေအေဘက်ကစားနပ်ရိက္ခာထောက်ပံ့တာတွေနေရာထိုင်ခင်းတွေစီစဉ်ပေးတာတွေလှုပ်ဆောင်နေတယ်လို့ဒေသတွင်းသတင်းဌာနတွေမှဖော်ပြထားတာတွေ့ရပါတယ်ရွန်ဂျာတို့ကလည်းအေအေထောက်ပံ့မှုတွေကိုအနည်းစုတော့သာရရှိတာဖြစ်ပြီးအများစုကတော့စားဝတ်နေရေးခက်ခဲနေကြတယ်လို့ပြောပါတယ
်။တရှုလူတွေကိုသူတို့ကဟိုဇင်ပန်ယာတို့ဟာဘီယာတို့နောက်ပြီးတော့ပဒေါန်တို့ဘာတို့ပေါ့နော်ဒူးအောင်ဘင်ဂျီတို့ဘာတို့ကိုလူတွေရောက်သွားတာရှိတယ်။အဲ့ဒီတေးကလူတရှုကိုသူတို့ကအိုးမှလူ2000လောက်ရောက်သွားတယ်ဆိုလို့ရှိရင်သူတို့ကမီတာစု20လောက်ကိုဟိုစံနေရေးကြတယ်ပြီးတယ်2000လောက်ရောက်တဲ့ဆိုရင်မီတာစု20လောက်ကိုသူတို့ကဆက်နေရကပြီးတယ်ပြီးတာက C Tepling ရဲ့ပြီးတော့ဆန်ဟိုတပြေခွေးပေါ့တပြေခွေးပြောရမလားတုံတိုက်ပြောရမလားပေါ့နော်ဟိုတမီတာစုကိုတုံတိုက်နဲ့ဟို C Tepu C သူတို့ကပြီးတာရှိတယ်အားလုံးကိုမဟုတ်ဘူးနောက်တစ်ခုကသူတို့ကဒီဟိုမနေ့ကဒီ television ပေါ့နော်သူအဲ့လိုမျိုးဟိုလူမေတာစု20အုပ်စုကိုပြီးတာ20စုကိုပြီးတာလည်းရှိတယ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်ဒေတာဟာရင်ဂျာအများဆုံးနေထိုင်တဲ့ဒေတာတစ်ခုဖြစ်ပြီးတိုက်ပွဲအတွင်းမှာရင်ဂျာတွေအပေါ်စစ်ကောင်စီနဲ့အေအေနှစ်ဖက်စလုံးကကြမ်းဖက်လို့ရတွေရှိနေတယ်လို့ရင်ဂျာရေးတောက်ကြလို့ရှားသူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေထုတ်ပြန်ချက်တွေမှာဖော်ပြကြပါတယ်တစ်ဖက်မှာလည်းမောင်တော်ဒေတာမှာစစ်ကောင်စီနဲ့အေအေအပြင်စစ်ကောင်စီတနန်းပေးထားတဲ့ရင်ဂျာလက်နက်ကန်တွေလည်းရှိနေတာကြောင့်အခြေအနေတွေကရှုပ်ထွေးနေတာပါပြည်ကလေးလာတွေကဘူးတိတော်မောင်တော်ဒေသအခြေအနေကိုကိုယ်တိုင်သွားကြည့်ခဲ့တဲ့ရခိုင်ဒေသခံတူကတော့အေအေထိန်ချုပ်နယ်မြေတွေမှာရှိနေတဲ့ရွန်ဂျာတွေဟာလုံးလုံးဂျုံဂျုံရှိကြတယ်လို့ပြောပါတယ
်ဒီကျွန်တော်တို့ဒီမြေပြင်အခြေအနေကိုကျွန်တော်တို့သိရတဲ့လောက်ဆိုရင်ဒီအေအေထိန်ချုပ်မှုအောက်မှာရှိနေကြတဲ့မွတ်စလင်တွေအနေနဲ့ပေါ့နော်ဘာမှစိုးရင်ကြောက်ကြနေတာမျိုးကျွန်တော်တို့မတွေ့ရဘူးအထူးသဖြင့်ကတော့သူတို့အသက်ရှင်လွယ်မြောက်လာတဲ့အတွက်သူတို့ပထမဆုံးဝန်တာတွေနောက်တစ်ခုကကြတော့လက်ရှိအခြေအနေမှာလေသူတို့ကစိတ်လုံခြုံလုံလုံခြုံခြုံနဲ့သူတို့နေထိုင်နေရတဲ့အတွက်ဒါကသူတို့ဟိုဘယ်လိုလဲနေထိုင်လို့အဆင်ပြေလို့ကျွန်တော်တို့မြင်ရတယ်ပေါ့နော
်လက်ရှိနေရဲ့စွန့်ခွာထွက်ပြေးနေရတဲ့ရွန်ဂျာတွေအနေနဲ့သူတို့နေရဲ့ကိုပြန်ခွင့်မရမှာကိုစိုးရိမ်နေကြတယ်လို့လည်းသူကဆက်ပြောပါတယ
်သူတို့ရဲ့စိုးရိမ်ချက်တွေကပေါ့နော်ဒီဘူတိရမော်တော်ကထွက်လာရတယ်ပေါ့နော်ထွက်လာရတဲ့အနေအထားမှာသူတို့ပြန်ပြီးတော့အဲ့ဒီကိုပြန်ဝင်ခွင့်မရမှာကိုစိုးရိမ်နေလို့ပဲကျွန်တော်မြင်နေကျွန်တော်အမြင်ကတော့အဲ့လိုမြင်နေပေါ့နော်ဆိုတော့အရှင်နေတစ်ခုကြောင်ဒီညီမြင်ကနေကျွန်တော်တို့ထွက်လာရတယ်ဆိုပေမဲ့ဒါကပြန်ပြီးတော့ဟိုနေရာချတဲ့အခါမှာဟိုအဆင်ပြေတော့မယ်လို့ထင်နေပေါ့နော်အဲ့ဒီကိုအခုကလေးကဒီဘယ်လိုပြောမလဲဟိုစိုးရိမ်ပြီးတော့ပေါ့နော်စိုးရိမ်ပြီးတော့အပြစ်တင်နေပြီဆိုရင်ဒါကမလိုတဲ့အတိတ်ပြဿနာတွေနောက်ဆက်တွဲအများကြီးဖြစ်လာနိုင်တယ်လို့မြင်နေ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေစတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာကနေဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရံပြဲမြို့နယ်တွေကိုအေအေဘက်ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်ဒါပေမဲ့လည်းအေအေထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီကမကြာခဏလေကြောင်းကနေတိုက်ခိုက်တာတွေရှိနေတာကြောင့်စေဘေးဒုက္ခသည်တွေအနေနဲ့နေရမပြန်နိုင်ကြသေးတာလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့ရွန်ဂျာရီတာမကတိမ့်နဲ့ချီတဲ့စေဘေးဒုက္ခသည်တွေဟာကိုနီကိုဟန်နဲ့ဘေးကင်းမဲ့နေရာတွေမှာနေထိုင်နေကြတာပါ Sikong Sia Beso Murijan, Doka de Vinin, Ludajan Sanamu Kuni, Miyashi Jadalu, the Cha Chama I Binai, Siwa Sale, Kakem Musone, Hinsai Nija, Elule, Sibiduka de Gap, Yosu Jawakma.
Taiburija, Kakeni, Jakai, Ben Moundoga, Doka de Chinego, Kositi, Pia, Pigirava, Gura, American Trimba, Chiamba, American Tutamra, Kamala Harris, Weban Tuna Kaniaraba. The American Tutamra, Kamala Harris, go Weban Duriga. Two Mutami Chitago, Taupiavi, Matima Dio, Tiri Dava, Mutami Rinine, Lulate Kapaye, Anna Shizonago, Malone and Bulu, Wimalebare. Not a Kugaro, Tuya Lumui Bo, Chi can be Dekaini Lule, Jama Ya, Lila Duriga, Taupiani Vare, and Nita Power Trim, Pipu, Tarago, Kuninjem, Jopia, Piba, Kmia.
Wisconsin Binega, Sadao Sign Banshin, Gonzalo Bresco, Natansa Konakuni Donga, Viuiga, Mimianeka. သူစီဝိုင်းလုပ်ငန်းတွေတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းအခုလိုပြောဥပါရယ်။အစ်မလာရီတစ်ကောင်ကျွန်တော်ရဲ့ဒီလက်မှတ်ပါပဲ။အကြောင်းကတော့ထိုင်ဝမ်ကုမ္ပဏီ
ဖောက်စ်ကွန်ရဲ့အစီအစဉ်တွေကဖြစ်မလာပါဘူး။အခုဝစ်ကွန်ဆန်တောင်ပိုင်းကဖောက်စ်ကွန်စက်ယုံကိုလူလျှော့ထားပြီးခန့်ထားတဲ့သူကတထောင်အောက်ပဲရှိပါတယ်။ဒီဂရီတွေကဘယ်တော့မှဖြစ်မလာပါဘူး။စားသုံးသူတွေနဲ့အလုပ်များနေတဲ့စားသောက်ဆိုင်စာဘရက်ဟာလူမရှိတဲ့ဆိုင်မှာဝန်ထမ်းရှားပါတာငွေကြေးဖောင်းပွားမှုကြောင့်စရိတ်တိုးလာတာရိနဲ့ကြုံနေရပါတယ်။
Bot Whitkey ဟာ Wisconsin Pine Republican အမတ်တယောက်ပါသူ့မဲဆန္ဒနယ်ကဘရက်ဆိုင်နဲ့ဖော့စ်ကွန်စက်ယုံနာမှာရှိပါတယ်။စီးပွားရေးဟာမဲပေးသူတွေအတွက်ထိတ်တန့်ဦးစားပေးဖြစ်နေတဲ့တစ်ချိန်တည်းမှာပဲဥပဒေပြုအမတ်တွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းစိတ်ပျက်စရာအဖြစ်သူမကြာခဏကြားနေရပါတယ်။
That we don't work together. ကျွန်တော်တို့အတူပူးပေါင်းမလုပ်ကြဘူးဆိုတာနှစ်ဖက်စလုံးကကြားနေရတဲ့အတန်ပါအဲ့ဒီအတွက်ဘာအလုပ်မှမဖြစ်ပါဘူး
Nick Ramos က Wisconsin Pine Democracy ရေး လှုပ်ရှားမှုအဖွဲ့ကဖြစ်ပြီး Wisconsin Pine မှာအစိုးရကောင်ရရှိရေးပါတီနှစ်ရလုံးပါဝင်တဲ့အဖွဲ့ဖြစ်တယ်လို့သူကပြောပါတယ် Wisconsin Pine မှာပြည်နယ်မဲဆန္ဒနဲ့ပြောင်းလဲရေးအောင်မြင်အောင်ပါဝင်လှုပ်ဆောင်ခဲ့တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်သူနဲ့စကားပြောကြည့်တဲ့မဲဆန္ဒရှင်တချို့ကတော့ American democracy အနာဂတ်ကိုစိုးရိမ်နေလို့ပြောကြပါဗျ။ My hope is that no matter who ends up taking the Oval Office.
ဘလောက်လုံနိုင်တယ်လဲဆိုတော့မူတည်နေပါတယ်။ဒါကြောင့်ဝစ်ကွန်ဆင်ကသူတွေကိုမေးပါမယ်။မဲပေးဖို့အဆင်သင့်ဖြစ်ပါပြီလား။လက်တလောကောက်ယူထားတဲ့စစ်တမ်းတွေမှာတော့ဝစ်ကွန်ဆင်ပြည်နယ်မှာဒုသမ္မတကမလာဟဲရစ်ကရီပပ်ဘလစ်ကန်သမ္မတဟောင်းဒေါ်နယ်ထရမ့်ထက်နာတစ်ဖြားသားနေပါတယ်။
Lifestyle will never change.
Wisconsin Pinega, a chini, we go, Tinsa, Bigerava, Kamia.
America, my Tutamra, Kamala Harris, we went Tuna Kaniara, Kunijan, Pipia, Bigerava, a good little Lari, Pimara, Machagan, Tolly, Bime, Tudia, and I went Malay, Uon Kian, and my don't touch it now, Chenna Pipia, Chema, and Canada, and Nesset, Dying the end of the Dying the Rinla, Canada, Salabo, Shiva, the Rekna.
Few American Tae, Yotane, Radio Tolly Murigu, Nizzy American Pironzu, Washington, Muro Gandhi, Daya Tolin, Tinsa, Piniware. Radio season ago, Lindo Mita, Tolem Hupien, Jodu Yotan Line, Tanaru viewing Mimava Internet Seminar, Nada Lumukunya Seminary Pite, YouTube Ne, Facebook Seminary Male, Nasin Tishu Taimare. Lindo Mita Ne, Payu Nasin Chene, Thorashin in Nero, viewing Radio Nyabai season go, Radio Ne, Payu Nasin Taimare.
နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ11:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူလာဆက်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ VOA American အသံကနေ August 15ရက်ချက်တာရေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3252တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VO ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VO မြန်မာပိုင်းကိုစာရိုက်သားဆက်သွယ်ခြင်းနဲ့အချံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပြို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင်လဲ message ကနေဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်မှာတော့ချက်သားရင်းညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ခဏလူတွေကကျွန်တော်ပြောပြနေကြချက်မိုင်ကန္တာနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ခဏတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ဝါပြည်နယ်ရဲ့အခြေခံအုတ်မြစ်ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။နိုင်ငံရေးစီဆက်ဆက်မှုခိုင်မာတဲ့ကွန်မြူနစ်လှုပ်ထုံးလုံနည်းနဲ့ခံယူချက်တွေကြောင့်ဝါပြည်သွေးစည်းညီညွတ်ပါတီတက်ဟာအင်အားကြီးမားတဲ့အဖွဲ့အစည်းတွေဖြစ်လာပုံကိုဥအောင်ခင်ကရေးသားတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။တရုတ်ကွန်မြူနစ်ပါတီနဲ့ဗီယက်နမ်ကွန်မြူနစ်ပါတီတို့ဥဆောင်တဲ့တော်လှန်ရေးတွေအောင်ပွဲခံကြပုံကိုလူသိများပါတယ်။တရုတ်ကွန်မြူနစ်ပါတီဟာမျိုးကြီးပြကြီးတွေကိုမသိမ့်ပိုင်နိုင်ပေမဲ့ကျစ်လက်ထောက်ခံမှုများပြားမှုစစ်တပ်ဖွဲ့စည်းပုံကောင်းမွန်မှုစိတ်ဓာတ်ကြံ့ခိုင်မှုလက်နက်ခဲယံဖူလုံမှုစတာတွေကြောင့်အောင်ဝဲခံနိုင်တယ်လို့သုံးသပ်ကြပါတယ်။ကွန်မြူနစ်ဝါဒကိုယုံကြည်တာမယုံကြည်တာနဲ့မဆိုင်ပါဘူး။တော်လှန်ရေးအောင်မြင်အောင်လုပ်တဲ့နည်းကိုသာလေ့လာဖို့လိုပါတယ်။ကွန်မြူနစ်ကောင်းမှုကြောင့်မထင်မရှားနင်းပြပွားကအင်အားကောင်းလာတဲ့တပ်ဖွဲ့ဖြစ်လာပုံကိုဝသွေးစင်ညွေရေးတက်ကတက်တည်ပြနေပါတယ်။ဘယ်အစိုးရလက်အောက်မှမမနေခဲ့ဘူးတဲ့ဝတွေရဲ့ရှေးဟောင်းရင်ချင်းမှုဒလေကိုနှီးဟုံးချုပ်လိုက်သူဟာဘကပကွန်မြူနစ်ဖြစ်ပါတယ်။အချင်းချင်းတိုက်ခိုက်နေတဲ့ဝတွေကိုဘကပကစူးစီးလိုက်တာမှနတ်ကိုကွယ်တဲ့ဝပထမဆုံးထိတွေ့တဲ့အယူအဆကွန်မြူနစ်ဝါဒပါ။တရုတ်ပြည်မှာရင်ချင်းမှုတော်လှန်ရေးဆင်နွှဲတဲ့1960ဘစ်လွန်ကာလမှာတန်နီတော်ကတရုတ်တွေဘကပကိုကူညီရင်းဝတ်တံမှာစစ်ဖို့ဖြစ်လာသူတွေရှိပါတယ်အနည်း20ကျော်ဘကပလက်အောက်ခံလုပ်ခဲ့ပေမဲ့အစည်းအဝေးတက်တာဘဝမှာနေမွန်းနေတဲ့အတွက်ဘကပကို1989မှာတော်လှန်ပုန်ကန်းပြီးဝပြည်သွေးစည်းရင်ရေးပါတီနဲ့တက်ကိုတည်ထောင်ပါတယ်ဒါပေမဲ့ဘကပလက်အောက်ခံအဖြစ်နေခဲ့တဲ့အတွေ့အကြုံဟာဝရရဲ့နိုင်ငံရေးစည်ရင်းနဲ့အုပ်ချုပ်ရေးအခြေခံအုတ်မြစ်ဖြစ်လာတယ်လို့ရှမ်းသူတေသီအိုင်လောင်းကလွန်ခဲ့တဲ့နိုဝင်ဘာ18ရက်နေ့ထုတ် Transnational Institute စာဆောင်မှာရေးထားပါတယ်အစိမ့်စိမ့်အပေါ်မှာကွဲပြားနေတဲ့ဝလူမျိုးကိုပြန်လဲစုစည်းပေးသူတွေထဲမှာမကြာမီကကွဲလွန်သွားတဲ့ဘကပဟောင်းရှောင်းမင်းလျောင်လည်းပါဝင်တယ်လို့ဆိုပါတယ်အခုတည်းကခိုင်မာနေတဲ့နိုင်ငံရေးစီရင်တဲ့အုပ်ချုပ်ရေးအခြေခံအုတ်မြစ်တွေကိုဘကပလက်ထက်မှာချမှတ်နိုင်ခဲ့တယ်လို့ရှောင်းမင်းလျောင်ကဆိုပါတယ်ဝါပြည်သွေးစည်းညီရေးပါတီနဲ့တပ်ဖွဲ့ကိုတည်ဆောင်သူတွေထဲမှာစာတတ်သူဆိုလို့ရှောင်းမင်းလျောင်တဦးတည်းရှိပါတယ်သူဟာတရုတ်ဝလဲတန်းကျောင်းပြီးစီးတဲ့အထိပညာရှိမှုပြီးဝါပြည်နယ်တည်ထောင်ရေးအတွက်ဘဝကိုပေးအပ်ခဲ့သူဖြစ်ပါတယ်နိုင်ငံရေးအမြင်ကျင့်မှုကြောင့်ရှောင်းမင်းလျောင်ကိုဝရရဲ့ဖဒိုမန်ရှာလို့နိုင်ရှင်ပြောဆိုလေးရှိပါတယ် ဒါပေမဲ့ခရင်ကောင်းဆောင်ဖထိုးမန်းရှာလူလောက်ကျန်တက်ပြတ်မခံရပဲဝါပြည်နယ်တည်ထောင်နိုင်တဲ့အထိအသက်ထင်ရှားရှိခဲ့သူဖြစ်ပါတယ်ထိုင်းနေစားကတောင်ပိုင်းဝဒေသနဲ့တရုတ်နေစားကမြောက်ပိုင်းဝဒေသကိုထိန်းချုပ်ရင်းဝနေမြေတည်ထောင်ရမှာရှောင်းမင်းလျောင်ဟာဥဆောင်နိုင်ရပါတယ်ဝါလူမျိုးစုဟာတရုတ်ပြည်မှာအသိအမှတ်ပြုထားတဲ့လူမျိုးစု55စုထဲမှာအပါအဝင်ဖြစ်ပါတယ်။ဝါလူဦးရေတန်းလောက်ရှိတယ်လို့ခန့်မှန်းရပြီးမြန်မာဘက်မှာ9သိန်းတရုတ်ဘက်မှာ9သိန်းလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဘကပလက်အောက်ကထွက်ပြီးကိုပိုင်အုပ်ချုပ်ရေးစနစ်တည်ထောင်တော့လဲတရုတ်ကွန်မြူနီပုံစံအတိုင်းဖြစ်နေတာလို့လန်ဒန်တက္ကသိုလ်မနုဿဗေဒကတိကဟန်စတိန်မူလာက2020မှာစရန်ရေးထားပါလေကျင်းတဲ့အဆင့်ကနေကိုပိုင်လက်နဲ့ကင်ပြည်နယ်ဘဝကိုအနှစ်30ကျော်အတွင်းရောက်ရှိသွားတာတရုတ်အကူအညီကြောင့်ဖြစ်ပါတယ်တကယ်တော့ဝပီနယ်ဟာလက်နဲ့ကင်နိုင်ငံဖြစ်နေပါပြီစစ်အင်အားကြောင့်အချို့အခြားအာဏာပိုင်ပြည်နယ်ကိုတီထောင်နိုင်တာဖြစ်ပါလေဘင်းဘီရင်ခွန်စာကြီးစိုးခဲ့တဲ့ထိုင်းနယ်စပ်မှာတောင်ပိုင်းဝနယ်မြေကိုတီထောင်နိုင်တဲ့အသည့်အင်အားရှိလာပါတယ်အတင်းအကျပ်စစ်သားစုဆောင်တဲ့ဓလေလဲရှိနေပါသေးတယ်။အရက်ပဲအုပ်ချုပ်ရေးစနစ်တည်ထောင်မှုဝတ်တပ်ဖွဲ့ကစ조사ပေမဲ့ဝတ်စစ်တီမပိုင်ရင်မပြီးတဲ့နေရာကများပါလေ။အစိုးရရန်တရားတစ်ခုလုံးလဲပတ်နိုင်ဖို့ဝတ်တပ်ကိုအားကိုးနေရစေဖြစ်တယ်လို့ဟန်စတိန်မူလာကဆိုပါတယ်။ဝတ်တပ်ဖွဲ့ဟာနိုင်ငံတည်ထောင်ရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်နေပါတယ်။တပ်တွင်းလုံးအတွက်တရုတ်စကားနဲ့ဝါစကားကိုလည်းသင်ကြားကြပါတယ်။စီရေးလိုအပ်ချက်အရစံသတ်မှတ်ချက်တွေပြောင်းလဲလာတာဖြစ်ပါတယ်။ဝါယဉ်ကျေးမှုဒလိမြင့်တင်ရေးဟာဝါပြည်နယ်အစိုးရရဲ့ဥတီချက်တစ်ခုဖြစ်ပေမဲ့စစ်အင်အားတောင့်တင်းရေးဟာအချို့အချာအာဏာပိုင်ပြည်နယ်တည်ရှိရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ်။မြန်မာပြည်မှာဆက်အာဏာရှင်စနစ်ကြီးစိုးနေတဲ့မြန်ကာလပတ်လုံးဝပြည်နယ်မှာစစ်ရေးစင်ကိုသွမ်းနေမှာမူစစ်အင်အားဟာဝလူမျိုးစုရဲ့အဓိကလူအချင်းဖြစ်လာပါတယ်စစ်ယူနီဖောင်းဝတ်တာဟာဝသွေးစည်းမှုကိုပြတ်လာတဲ့သဘောဖြစ်နေပါတယ်ဝခေါင်းဆောင်ပေါ့ယူချန်နဲ့ကြောက်တီလိုင်းတို့ရဲ့သားတွေပါဝင်တဲ့မျိုးဆက်သစ်လူငယ်တွေဝနိုင်ငံရေးဇက်စင်မြင့်မှာပါဝင်လာကြပြီမဲ့ဘကပတ်တဲ့ကလေးကကျင်းဆုံးလာခဲ့တဲ့လုံနီးလုံထုံးတွေကတော့လောလောဆယ်မှာပြောင်းလဲသွားဖို့အလားအလာမရှိဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
ဝတီနယ်ရဲ့အခြေခံအုတ်မြစ်အားကြောင့်ဝပြည်သွေးစည်းညင်ညွေပါတီနဲ့တက်ဟာအင်အားကြီးမားလာနေတာကိုဥအောင်ခင်မြမကြီးသုံးသပ်ချက်မှာသုံးသပ်ခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကြံပိုင်ခဏပါသွေးလွန်တုတ်ကွေနောက်ထပ်ကာကွယ်ရေးကိုပြောထားပါတယ်ဒီသွေးလွန်တုတ်ကွေရောဂါစမဖြစ်အောင်ချင်းပေါက်ဖွားမှုနှိမ်နေတာအပြင်နောက်ထပ်လုံတင်တာတွေရှိသေးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဒီထဲအချင်းအကိုက်မခံရအောင်နေတာအပြင်နောက်ထပ်ဘာတွေဆက်လုပ်တင်ပါလဲဒီအကြောင်းကလေးထုကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအကြီးစားဌာနမှူးပမခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคคลีทุกข์เสียวันดีปมคดรสวัสดิ์ครับสนรุต้วยหลุนตกวยอัตตันเนี่ยช่อชาเยကိုပြီးခဲ့တဲ့လာပိုင်းတွေကပြောခဲ့ပြီねပြီးခဲ့တဲ့တစ်ပတ်တုန်းကပဲဆရာကြီးဒီต้วยหลุนตกวยစမဖြစ်အောင်ကိုကာကွယ်ရေးအတွက်ဒီချင်းပေါက်ဖွားမှုနှင်းကိုအဓိကပြောခဲ့ပြီးမှာဒီတစ်ပတ်တော့ဆရာကြီးနောက်ဒီต้วยหลุนตกวยစမဖြစ်အောင်လှုပ်တင်တာအတွက်ဆက်ပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာကြီ
းအဓိကတော့ဘယ်လိုဆိုတော့သူကကျအဝေးမပြန်နိုင်ဘူးနောက်ကြိုက်တာလဲနေလဲချင်းအဲ့တော့နေလဲချင်းမှာနော်ဒီကလေးအများစုလာစုတဲ့နေရာတွေဝနေကလေးတောင်းတို့သူချင်းတို့အကြောင်းပေါ့နော်အဲ့လိုနေရာတွေကကူးဆက်လို့ရှင်ပို့ပြီးတော့ဟိုရက်ခွက်တစ်ခုကတစ်ခုပြန်သွားပါလားအဲ့တော့အဲ့နေရာတွေကအဓိကထားပြီးတော့ဒီပိုးလောက်လမ်းနေနေလောက်ရတယ်ကျွန်တော်တို့ကိုယ်တိုင်လည်းကလေးတယောက်ဒလန်ဒကွန်းနဲ့ဆေးရုံတဲ့အချမ်းမရင်းဌာနကိုကြောင်းကြားပါတယ်။ကြောင်းကြားတဲ့အခါမှာတော့ဒီသူ့ရဲ့လိပ်စာတွေမဟုတ်ဘူးပေါ့နော်။ဘယ်တောင်းမှတက်တဲ့ဘယ်တန်းကကလေးပေါ့နော်။အတားကိုကျွန်တော်တို့ထည့်ပြီးကြောင်းကြားပါ။အဲကလေးမိဘတွေလည်းကျွန်တော်ကပြောပါ သူတို့သူကျောင်းကဆရာမတွေဒီကျောင်းကြားခိုင်းမှာဒီတန်းလေးကကလေးကပြပြကလေးရဖျားနေဒါဒီတွင်းလွန်တော့ပြင်နိုင်နေဆိုတာသတိထားမိအောင်ပါအဲတော့ကျွန်တော်တို့ဆေးဝင်ဆေးကောင်ဆွဲလိုက်တဲ့ဟိုတက်လာတဲ့ကလေးချင်းလည်းပတ်ဝန်းကျင်မှာသူတို့ပြခဲ့တဲ့ဆွေတွေရောဂါကူးဆရာဝန်တွေကြီးလည်းကျွန်တော်တို့နှမ်းကြောက်ကြပေးပါဘာလို့ဆိုတော့ဒီကလေးကတွင်းလွန်တော့ပြင်နေသူ့စီမှာလာပြတဲ့ပြပြကလေးတွေကလည်းတွင်းလွန်တော့ပြင်နိုင်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ဒါမျိုးလေးတွေကိုခိုးဆက်ပြအောင်လုပ်ပေးနိုင်ဖို့ပေါ့နော်ပြည်သားမျိုးဖို့တွေကြောင်းကြပေးပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဦးစားပေးနေရာကိုပြောပြီးမှနောက်တစ်ခုကတော့ဆရာဒီဖြင်းဖြစ်လာတဲ့အချိန်မှာပေါ့နော်အခုလိုဘိုးလောက်လန်းကိုနှိမ်နှင်းပြီးတဲ့အခါမှာဆရာဟိုထောင်မှာတော့ဒီချင်းတော်ထောင်ဝေးဖို့အထူးသဖြင့်ရှင်းခိုက်တတ်တဲ့နေ့လယ်ဘက်မှာပါထောင်ဝေးဖို့ပြောခဲ့တော့ဒီချင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့ဆရာရေအခုလိုဒီချင်းတော်ထောင်အိတ်ကအပြင်ပေါ့နော်နောက်ထပ်ကောက်ဝင်နေတဲ့အနေအထားမျိုးတွေရှိကြပါဆရာ
။ဟုတ်ကဲ့ချင်းမာတော့ဒီလိုပါတချို့လဲမျိုးစုံတွေလောက်ကြပါ။ဒီမှာချင်းကိုမကိုက်ခံအောင်ပေါ့နော်။ခန္ဓာကိုယ်မှာဒီမော့စကူတိုရပယ်လန့်ခေါ်တဲ့ဒီဟိုဆေးတွေပေါ့လိန်နေပေါ့နော်။အင်းကြီးလက်ရှိခေါင်းမစ်စ်ဝတ်ထားဆောင်ရပယ်လန့်နေရာလဲမျိုးစုံရှိပါတယ်။တချို့ကလက်ပတ်လေးတွေအစတချို့ဆေးတွေဆိုရင်ကျွန်တော်လူခန္ဓာကိုယ်ရဲ့အနံ့ကိုပြောင်းနေတာဖြင့်ချင်းကိုလှည့်သွားတယ်ပေါ့ဗျာ။အဲဒါပေမဲ့ဒါတွေကလဲတိတ်ပြီးတော့ဉာဏ်ကြီးမအောင်မြင်ဘောနော်ချင်းရတခါကျလဲသားလို့မရဘူးပြန်လဲပြန်ပြီးတော့သူကတိသွားတယ်အဲ့လိုမျိုးတွေပေါ့ချင်းသေးခွေပိုင်းဒွန်းနာတွေလဲသုံးကြပါတယ်ဒါပေမဲ့အဲ့ဒါလဲတခါကျလဲယဉ်ကျက်တာတို့ချောင်းဆိုးတာတို့ရှိတဲ့အခါကျတော့ဒီအနမ်းသက်ကိုမခံနိုင်တာတွေရှိတယ်မျိုးစုံတော့သူတေသနာတွေလောက်ပါတယ်ဒီချိုးနိုင်ငံတွေမှာချင်းကိုပဲဒီမျိုးပြောင်းပလိုက်တယ်ဘောနော်အဲချင်းရဲ့မျိုးရုပ်ဗီဇကိုပြောင်းအောင်လုပ်ပြီးတော့ဒီချင်းဒီအဲသွင်းလွန်တကွေးပို့မသေးဆောင်နိုင်တဲ့ချင်းမျိုးဖြစ်အောင်လုံးပြတာတွေလည်းသူတည်နာလုံးနေတာရှိပါတယ်အဲကျွန်တော်ဒီမှာလုံးနေကြတော့အဲ့လိုပေါ့ချင်းခိုက်ပြင်းတော့တာအတချင်းလို့ခေါ်တဲ့ဒီချင်းပေါက်ပြီးသားချင်းကိုနှိမ်နှင်းတာတော့ဆင်းမုတ်တာပေါ့ဒါပေမဲ့ဆင်းမုတ်တာလည်းခက်ခဲရှိတာဒီဆေးအတွက် smoke တဲ့ဆေးအတွက်လိုတယ်ဒီဇယ်လိုတယ်ပေါ့ဗျာအဲ့ဒါမျိုးလေးရှိပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဆရာဒီကာကွယ်ရေးမှာပဲဒီဘိုးလောက်လန်းနှိမ်နှင်းမှာတွင်ကတော့ကျွန်တော်တို့ဒီဖွင့်ပေါ့နော်အခန်းတကားတွေဖွင့်လာခြင်းအပြင်ဒီ
ကဘာတော
်နေတဲ့အလင်းရောင်ရအောင်ပေါ့ဆရာနော်အဓိကပြောခဲ့တော့အခုချင်းဖြစ်လာတဲ့အနေထားမှာတော့ဆရာကြီးဒီအခန်းနေနဲ့ပတ်သက်ပြီးတော့ပြောဖို့ရှိသေးတာကာကွယ်ရေးအတွက်လေ
အလင်းရောင်ကောင်းလို့ရှင်တော့ကောင်းပါနောက်တစ်ခါကျွန်တော်ပြောသလိုစိန်မာတော့အဲ့လိုပေါ့သေးစိန်ချင်းတော်တွေတုံးကြပါတယ်ဒါငှက်ဖျားချင်းတို့တုံးတော့ပေါ့အဓိကတော့အဲငှက်ဖျားချင်းဆိုလဲအဲ့သေးစိန်ချင်းတော်မော်လာနားလိုက်အသေးသွားအောင်အဲ့တော့ဒါနဲ့လည်းအများကြီးပြောင်းမှုရှိပါတယ်အဲ့တော့နောက်ပိုင်းမှာတော့ချင်းစိန်ချင်းတော်တွေကငပြားချင်းကိုပဲမှုတ်ဘူးပေါ့။တော့ရိုးရိုးဒီနေ့လယ်မှာခိုက်တဲ့အေးဒီစလည်းသွားနိုင်သေးတာ哦။အဲ့တော့တောင်းနေပါတယ်မှာချင်းစိန်လိုက်တာသုံးတယ်။နောက်ဒီချင်းစိန်ချင်းတော်လည်းဒီငပြားအတွက်သုံးရင်းနဲ့ဒီလူလူကြမှာသုံးလာတာနဲ့မျှလည်းဒီကျွတ်လွတ်တဲ့ပြည့်အတွက်လည်းကာဝယ်တာထောက်ကူကြတာတွေ့ရပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာနောက်ထပ်ထည့်လိုက်တဲ့ဒီထက်စိန်နောက်တစ်ခုထိုးပါဆရာနော်။ကာကွယ်ဆေးထိုးတဲ့အပိုင်းမှာကာကွယ်ဆေးရှိထားပြီလားဆရာ
ဟုတ်ကဲ့ဟိုသွင်းလွန်တဲ့ဝေကာကွယ်ဆေးကတော့နှစ်ပေါင်းများစွာသုတေသနာလုပ်တယ်ပေါ့နော်သူငယ်တဲ့၄-၅နှစ်လောက်ထိတော့ကောင်းအောင်မအောင်မြင်သေးဘူးမနစ်ကတော့ဒီဆေးတစ်ခုအောင်မြင်လာတယ်ပေါ့လေအဲ့ဆေးကတော့တော်တော်လေးလည်းထိရောက်တယ်နောက်ပြီးတော့ကျတော့ဟိုပြင်းထန်မှုကိုကာကွယ်ပေးတယ်ပေါ့ဗျာတော်တော်လေးအကျိုးရှိပါနောက်တစ်ခါပါလဲဆိုတော့သူကဒီလိုအရင်တော့ဆေးတွေကတော့ပါလဲဆိုသွင်းလွန်တဲ့ဝေဖြစ်ဖူးတဲ့လူမှမထိုးလို့ရတယ်အခုဒီဆေးကတော့ဟုတ်ဖြစ်ဘူးလားမဖြစ်ဘူးလားဆစ်ဆေးရမလို့သွေးဆစ်ရမလို့ဒါပေမဲ့ထိုးလို့ရတယ်ပေါ့မဖြစ်ဘူးတဲ့လေကထိုးရင်လည်းပြဿနာမရှိအဲတော့နောက်တော့အရင်ပေါ်တဲ့ဆေးတွေအသက်ကြီးမှ9နှစ်ကမှစထိုးလို့ရတယ်ခုတော့ငငယ်လေးကထိုးလို့ရဒါအတွက်တော့ကောင်းပါဒါပေမဲ့လည်းအခုချိန်ဒီတော့ဒီဆေးကအဲကျွန်တော်နိုင်ငံမှာလည်းဒီတရားဝင်သွန်းထားတာမရှိသေးပါဘူးဒီ FDA အသိမှတ်ပြုပြီးသွန်းထားတာမရှိသေးဘူးအဲတိုင်းမှာတော့အင်ဒီနာချင်းတိုင်းမှာတော့ရှိတယ်နောက်သုံးကထိုးရတယ်နောက်တစ်ခါကုန်ကြသေးလဲတော်တော်လေးများတော့တော်တော်များများတော့လက်လမ်းမမီသေးပါဘ
ူးဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံအတွက်ရောဘယ်လိုအကြံပြုချင်လဲဆရာကြီ
းကျွန်တော်တို့ဘက်ကလည်းပါလဲဆိုတော့ဒါကိုဟိုသွန်းလိုက်ရင်တော့ကျွန်တော်ကကြိုးဆိုတော့ပေါ့လေဒါသုံးလို့အနေလည်းမရှိဘူးထိရောက်မှုလည်းအတော်အသင့်ရှိတယ်ဆိုတော့သုံးဝင်ပါဒါပေမဲ့ကျွန်တော်ခုချိန်မှာတော့ဘာအဓိကထားလဲဆိုတော့အဲသွန်းလွန်တဲ့ဖြစ်တာကိုသတိထားမိမယ်စောစီဆေးရုံတင်မယ်ထိရောက်တဲ့ကုသမှုပြုရင်လည်းကျွန်တော်တို့ကကိုရင်တော့လို့တေပြောက်တွေပါတယ်တိတ်မများတော့ပါဘူးကုသမှုပိုင်းရနည်းနည်းလေးတိုးတက်မှုတွေတော်တော်ရှိလာပြီဆိုတော့အဲစောစီသတိထားမိဖို့တွေပါလဲဦးစားပေးပြီးပြောပါတယ်အဲကာဝယ်သေးထိုးလို့ရတော့ကောင်းတယ်သို့တော့ဟိုကုန်ကြစင်းနဲ့ဒီလက်လန်းမမီနိုင်တဲ့မီနိုင်တဲ့ပုံမှာတော့အများကြီးမူတည်ပါသေးတယ် ဟိုတိုင်းပြည်လုံးထိုးဖို့လိုတာဆိုတော့လည်းဘာလို့သိဘူးပေါ့နော်အဲ့လိုဖြစ်ဦးစားပေးတဲ့ channel တော့မရောက်သေးပါဘူးဒီ cost benefit ကိုကြည့်ရပါလေဟိုတန်းနိုင်တဲ့လူတက်ကတော့ပြဿနာရှိဘူးဒါသူကုန်ကြေးတန်းနိုင်ဖြစ်တယ်ဒါရမကျွန်တော်တို့ကကိုယ်နိုင်ငံမှာတရားဝင်မသွန်းလာသေးတော့ကျွန်တော်တို့ဒီစေကမ်းကြီးတွေကတော့ထိုးပေးလို့မရပါဘူးနော်နောက်တစ်ခုကဘာလဲဆိုတော့ဆိုလာစီမံချက်တဲ့ပါညာထဲဝလ
ယ်ကျေးဇူးအများကြီးတင်ပါတယ်ဆရာ
မိုးတွင်ဘက်မှာအဖြစ်များတဲ့ဒီသွေးလွန်တုတ်ကွေးယောဂနောက်ထပ်ကာကွယ်ရေးချင်းအကိုက်မခံရအောင်လှုပ်တင်တာတွေအပါအဝင်ကိုကျွန်တော်ပြပြခဲ့တဲ့ကြံပိုင်ခဏမှာနှာစင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ခဏဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာဒီတစ်ပတ်မှာတော့ရခိုင်ဘက်သံတွဲနဲ့ကြွာကြာချင်းတလီမြို့ကိုအေးရခိုင်တပ်သိမ်းပိုက်လိုက်တာနောက်ချင်းဘက်ကံပက်လက်ကရွာမှာတော့လေချောင်းတက်ခိုက်မှုကြောင့်ကလေးနဲ့မျိုးသမီးသေဆုံးခဲ့ရတာဒါအပြင်မွန်ကင်းတနင်္သာရီဘက်မှာလည်းစစ်ကောင်စီလက်နက်ကြီးကြောင့်ဒေသခံတွေထွက်ပြေးနေကြတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FEVR လို့တူကောခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသဟာတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲနဲ့ကွာမြို့သားမှာရှိတဲ့တိန်တလီမြို့ကိုအာရခတပ်တော်ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်ချင်းပြည်ကံပလတ်မြို့နယ်ထဲက16ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတစ်ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်တရင်လွာတွေထဲမှာတော့မုံပြည်ကရင်ပြည်နဲ့တနင်္သာရီတိုင်းတို့မှာဇူလိုင်လ1လတာအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူ 9,000 ကျော်လောက်နေရပ်ကနေဆုံးခွာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲနယ်ကွာမြို့ကြားရှိကျိန်တလီမြို့ကစစ်ကောင်စီရဲ့စခန်းတွေကိုအာရခတပ်တော်အေအေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်တမြို့လုံးကိုထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်တနင်္လာနေ့ကစပြီးကျိန်လီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါတယ်။အင်္ဂါနေ့နဲ့ပုတ်ထူးနေ့မှာတော့ကျိန်တလီမြို့ရဲစခန်းထွေအုပ်ရုံးနဲ့စီပင်ရုံးကစစ်ကောင်စီရဲ့စခန်းတွေကိုအေအေကတိုက်ခိုက်ခဲ့ပါတယ်။ပုတ်ထူးနေ့ညနေမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအလုံးဟာစခန်းတွေကနေဆုတ်ခွာထွက်ပြေးသွားတာဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ကျိန်တလီမြို့ကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကလက်ရှိမှာတော့မြို့တောင်ဖက်ကျိန်တလီကွာကာလန်ပေါ်ရှိကလပြင်းရွာမှာတပ်ဆွဲထားတယ်လို့ဆိုကြပါတယ်။
ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နောင်ကောကြီးရွာချီဆိုင်စစ်ကောင်စီချီမြန်တပ်ရင်း149ကိုကိုကန့်တပ်ဖွဲ့ MNDA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။လာရှိုမြို့ရမခတိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့သိမ်းယူမှုအပြီးဒီပေါ်မြို့နယ်အတွင်းရှိစစ်ကောင်စီရဲ့ခမာယ149တပ်ရင်းကိုထပ်မံသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဩဂုတ်လ13ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးတရင်အရေးမြစ်တယောက်ကပြောပါတယ်။ကိုကန့်တပ်ဖွဲ့ MNDA ဟာဇူလိုင်လ26ရက်နေ့ကစပြီးနောင်ကောရွာမှာခြေစိုက်ထားတဲ့ခမာယ149ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ချင်းပြည်ကံပက်လက်မြို့နယ်16ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတစ်ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒါအပြင်6လအရွယ်ကလေးငယ်အပါအဝင်ပြည်သူ4ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းလောက်ကမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီကအကြောင်းမဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့ကံပက်လက်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။16ရွာဟာအင်ချီ50လောက်ပဲရှိတဲ့ရွာဖြစ်ပြီးတိုက်ပွဲမရှိတဲ့အရက်ဒေသကိုစစ်တပ်ကဥတီတိုက်ခိုက်တာဖြစ်ပါတယ်ဒါဟာစီရဇဝမှုကိုပြောင်ပြောင်တင်းတင်းကျွလွန်တာဖြစ်တယ်လို့ကံပက်လက်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်
ကချင်ပြည်ဖားကမြို့အနီးကစစ်ကောင်စီရဲ့တပ်စခန်းတချို့ကိုကချင်လွတ်လိုက်ရေးတပ်မတော်ကရရင်နဲ့ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဖားကမြို့အနီးရှိတောမော်နဲ့လမောင်ကုန်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာထိုးစစ်ဆင်နေတာဖြစ်ပြီးမြို့ရဲကနေလည်းလက်နက်ကြီးတန်းတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ကချင်ပြည်ရဲ့မြို့တော်မြစ်က
ကျန်းမာရေးလို့စူကြပါရယ်ရှမ်းပြည်တောင်ပိုင်ပအိုးကိုပိုင်အုတ်ချခွင့်ရဒေတာပင်လောင်မြို့နယ်ကနေကရင်နီပြည်ကိုပြန်ချတဲ့စစ်ပေးဆောင်ကားတွေကိုပအိုးပြည်သူစစ်အဖွဲ့ PNA
ကျွန်တော်မှာဖုန်းပေါင်းနဲ့ငါတော့တက်လာတယ်မနော်အထူးကအဖြစ်ဒီစစ်ကောင်စီရန်တမ်းပစ်ခတ်မှုနော်ရန်တမ်းပစ်ခတ်တဲ့ထဲမှာဆိုလို့ရှိရင်ကျွန်တော်လက်နက်ကြီးတွေအသုံးပြုပြီးတော့ရန်ပစ်သူတွေရှိတဲ့နေရာဘက်ကဥတီပြီးတော့ဒီနော်ဒီရောရရှိရှိနဲ့ပစ်ခတ်တက်ခိုက်တဲ့ကိစ္စရတိဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးတွေချပြီးတော့အိမ်တွေမိအောင်ပြစီ
ကျွန်တော်တို့ဒီဒစိုက်ဒီဗိုင်းအနေနဲ့ပျက်စီးဆုံးရှုံးကြရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းအေရှူအာအက်အိုအမ်ကပြောပါတယ်။ဒီကြောင့်ကိုတော့ကျွန်မအမြင်အနေနဲ့တင်ဆက်ထားပါတယ်။ကရင်မုံနဲ့တနင်္သာရီတိုင်းမှာဂျူလိုင်လ၁လတရက်မှာနော်ဒီကအဖြစ်ဒီစစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုနော်ရန်တမ်းပစ်ခတ်တဲ့ထဲမှာဆိုလို့ရှိရင်ကျွန်တော်လက်နက်ကြီးတွေအသုံးပြု
ဒီတာခံတူကဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းနဲ့ဒီတာတခုဖြစ်ပြီးတိုက်ပွဲမပြန်နိုင်ဘူးနောက်ကြိုက်ကြလည်းမဟုတ်ဘူးတောင်ခွဲအတွက်စာနယ်ရေးခရီးနေရာထိုင်ခင်းတဲ့အမိုးကားတွေအပြင်ကျမကြီးဆိုင်ရာစိန်ခေါ်မှုအခက်အခဲတွေပါယူဆိုင်ကြုံတွေ့နေရလို့အကူအညီတွေလိုအပ်နေတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ် ရှမ်းပြည်နယ်အရှေ့ပိုင်းမိုင်လာအထူးဒေသလေးဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းဆုံးသွားတဲ့အပေါ်ဒေသခံတွေကဝန်ထဲကြေကွဲနေကြပါတယ်ဝန်ထဲတဲ့အထိမ့်မဲ့ကာလသတ်မှတ်ထားပြီးဇာပနအခမ်းအနားကျင်းပတဲ့နေ့အထိအထူးဒေသလေးတဲ့ကိုကျင်းပဧည့်သည်တွေခရီးသွားတွေကိုကန့်သတ်ထားပါတယ်ဒီကြောင့်ကိုတော့နမ်ဖော်ကစူးစီးထားပါတယ်
အသက်86နှစ်အရွယ်အထူးဒေတာလေးရဲ့ဥက္ကဋ္ဌဦးဆိုင်လင်းဟာကင်ဆာရောဂါနဲ့ဩဂုတ်လ9ရက်နေ့ကကွယ်လွန်သွားတာဖြစ်ပြီးကေတာတတ္တထုနဲ့မိသားစုတွေကလာမယ့်ဩဂုတ်လ23ရက်နေ့မှာတချို့မှာဖြစ်ပါတယ်။ဒီအကြောင်းအမေမဖော်လို့သူအရာရှိတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
အခုယုတ်ကလကတော့ဥက္ခရီတို့အိမ်မှာပဲလေတချို့မှာကလာမယ့်23ရက်နေ့မှာဆိုတော့22ရက်နေ့မှာငင်းချမ်းရည်ရင်ပြင်ကိုယူသွားမယ်အခုကဝမ်းနေတဲ့ကာလဆိုတော့ဘူးမှမပြောဘူးလေနော်ဒါကြောင့်အပြော်ပားတွေလည်းရှော့ထားတယ် KTV ဆိုင်တွေလည်း23ရက်နေ့ထိဖိတ်ထားခိုင်းတယ်
တကြိုတဲ့အခမ်းအနားကျင်းပရေးကော်မတီကလည်းဩဂုတ်လ10ရက်နေ့ကစလို့မိုင်းလာအထုဒေတာလေးထဲဝင်ထပ်သွားလာမယ်ဆိုရင်ရဲဌာနအပါအဝင်အုပ်ချုပ်ရေးအဖွဲ့အစည်းမှခွင့်ပြုချက်ယူဖို့ထုတ်ပြန်ချပါတယ်။ဒါ့အပြင်မိုင်းလာဒေတာရဲ့တောင်ဖက်ပိုင်းထွက်ပေါက်ဖြစ်တဲ့မွန်းယုတ်မွန်းယောင်နမ်လွေချောင်းကူတရာကိုလည်းခွင့်ပြုချက်မရဘဲသွားလာခွင့်မပြုတော့ဘူးလို့မွန်းယုတ်ဒေတာခန်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ဘက်ကတော့လကုံဒီပိတ်ထားမယ်လို့တော့ပြောတယ်30ရက်နေ့လို့တော့ပြောထားတာဒီစိတ်ပြန်ဖွင့်ဖို့ကဥထရာကြီးစာပနာနဲ့ဆိုင်မယ်ထင်တာပဲခုမှတော့ဘူးမှသွားလာခွင့်မပြုတော့ဘူ
းဦးဆိုင်လင်းဟာမူဆယ်ခရိုင်ကျူကုတ်ပန်းဆိုင်မြို့ဇာတိဖြစ်ပြီးပမာပီကမ္မနစ်ပါတီမှစတင်စစ်မှုထမ်းခဲ့ပါတယ်သူဟာမိခင်ပါတာရှမ်းစကားအပြင်တရုတ်စကားနဲ့ဗမာစကားကိုလည်းကျွမ်းကျင်စွာပြောဆိုရေးသားတတ်ပြီးဒေသခံတိုင်းနာလူမျိုး73မျိုးလုံးကချစ်ခင်လေးစားကြပါတယ်။ဦးဆိုင်လန်ဟာ1989ခုနှစ်ဗမာပြည်ကမ္မဏပါတီကနေခွဲထွက်ပြီးအပြစ်ရငြိမ်းချမ်းရေးစာယူချိန်ကနေဒေသတွင်းဖွံ့ဖြိုးတိုးတက်ရေးလူထုဘဝဖူလုံရေးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးပြုပေးသူဖြစ်လို့အားလုံးချစ်ခင်လေးစားကြတယ်လို့ဆိုပါတယ်။ဒါကြောင့်သူ့ကိုနာမည်စောဆိုင်လင်းအစားဖွံ့ဖြိုးတိုးတက်စေချင်သူကြောက်ကြရွန်းလို့ဂုံပြုခေါ်ဆိုကြပါတယ်။2012ခုနှစ်တုန်းကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကိုတိုက်ခိုက်စဉ်ဒေသတွင်းထွက်ပြေးလာတဲ့စစ်ပေးသိမ်းရှောင်သူတွေအတွက်လည်းရွာတွေတိဆောက်ပေးပြီးလက်ခံကျွေးမွေးခဲ့တဲ့အပြင်စီးပွားရေးအတွက်လည်းစီစဉ်ပေးခဲ့ပါတယ်။ဦးဆိုင်လင်းဆုံးပါသွားတာကိုရှမ်းလက်နက်ကိုင်တပ်ဖွဲ့တွေရှမ်းနိုင်ငံပါတီတွေစုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကလည်းဝန်내ကြောင်းတဝန်လွှာပေးပို့ခဲ့ပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်တန်တွဲနဲ့ကွမြို့ကြားရှိကျင်းတလီမြို့ကိုအာရခတပ်တော် AA ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ချင်းပြည်ကံပက်လက်မြို့နယ်ထဲက76ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတက်ခတ်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။
တော်ရရှင်တွေခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။သခိုင်းနဲ့တန်တွဲကြကန်းချီမျိုးချင်းတလီကိုအေးသိမ့်လိုက်တာပါဝင်တိုင်းသတင်းတော်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ဖေဖော်ဝါရီချက်သားရညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မိုက်သန်းစင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံအပအဝင်ရှေးထောင်အာရှဒေသတွေနိုင်ငံတချို့ကစစ်တပ်အရာရှိတွေကိုရုရှားကာကွယ်ဝင်ကြီးအန်ဒရီဘလူဆော့ဖ်ကဒီသတင်းပတ်တွင်မှတွေ့ဆုံပြီးတော့စီးရီးအရာပူပိုပြီးတော့ပူပေါင်းဆောင်ရွက်နိုင်စီတွေကိုဆွေးနွေးခဲ့ကြပါလိမ့်။ရုရှားနိုင်ငံမော်စကိုမြို့တော်ကူဘင်ကာဒေသမှာကျင်းပတဲ့စစ်တကြိမ်မြောက်နိုင်ငံကတကာစစ်ဘက်နည်းပညာဖိုရမ်ကိုတက်ရောက်လာတဲ့မြန်မာ၊လာအို၊ဗီယက်နမ်၊မာလီနဲ့တောင်အာဖရိကနိုင်ငံတွေကကိုယ်စားလှယ်အဖွဲ့ကိုရုရှားကာကွယ်ဝင်ကြီးကအင်္ဂါနေ့မှာတီးခြားတွေ့ဆုံဆွေးနွေးခဲ့ပါလိမ့်။ရုရှားနိုင်ငံရဲ့နောက်ဆုံးပေါ်စစ်လက်နက်တွေကိုပြသတဲ့စစ်ဘက်နည်းပညာဖိုရမ်ကိုမြန်မာနိုင်ငံကစစ်ကောင်စီကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီးတင်အောင်ဆန်းတက်ရောက်ခဲ့ရလဲဖြစ်ပါလိမ့်။မြန်မာနိုင်ငံစစ်ပွဲအလုံးဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားဝင်ကြီးဝမ်ယီကမြန်မာစစ်ကောင်စားကိုပြောဆိုခဲ့ပါသည်မြန်မာနိုင်ငံအပေါ်ပြည်ပဝင်ရောက်ဆွတ်ဖက်မှုကာကွယ်ရေးနဲ့ပြည်တွင်းတည်ငြိမ်မှုတွေကိုထိန်းသိမ်းကာကွယ်ရေးမှာတရုတ်ကဆက်ပြီးတော့ကူညီဖို့မျှော်လင့်တဲ့အကြောင်းသူနဲ့တွေ့ခဲ့တဲ့ဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေကလည်းပြောဆိုခဲ့တာပါနေပြည်တော်မှာတရုတ်နိုင်ငံသားဝင်ကြီးဝမ်ယီနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးတော့နောက်ဦးတန်းရွှေနဲ့လည်းပြောခဲ့တာတွေကိုတရုတ်တယုံကသတင်းထုတ်ပြန်ထားတာဖြစ်ပါသည်မနေ့ကနိုင်ငံသားဝင်ကြီးဝမ်ယီကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပြီးဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေကိုလည်းတီးခြားတွေ့ဆုံခဲ့တာဖြစ်ပါသည်
ထိုင်းဝန်ကြီးချုပ်တက်ခန့်ဘိုတက်ဆင်တမီကိုညွန်မောင်းပါတီတွေကယူချေလိုက်ပါလေဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝါတဲ့တမီပထုံတန်ရှင်နာဝါကိုဝန်ကြီးချုပ်တက်ခန့်အဖို့အာနာယညွန်မောင်းပါတီတွေကယူချေလိုက်တာပါကျင်းဝဖောက်ပြန့်မှုနဲ့ဝန်ကြီးချုပ်စထရတာတာဗေဆမအဖြစ်ရှိတဲ့အကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမနေ့ကဆုံးဖြတ်ပြီးတော့ရာထူးကနေထုတ်ပယ်ခဲ့ပြ
့ပြီးမှာတော့ VO ရဲ့ဒီညချက်သရညအစီအစဉ်တွေဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညအစီအစဉ်မှုကအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနိုင်နိုင်တဲ့ညချစ်ကြပါစေခင်ဗျာ။This program.